အမေရိကန်သမ္မတဂျိုးဘိုင်ဒင်ကသူ့ရဲ့စီးပွားရေးဆိုင်ရာမှတ်တမ်းတွေကိုနိုင်ငံတော်အခြေပြမိန့်ခွန်းမှာအောင်ပွဲခံပြောဆိုသွားပါတယ်။အမေရိကန်အလုတ်လက်မဲ့ကိန်းဂဏန်းတွေတိုးလာတာနဲ့အတူစီးပွားရေးဆိုင်ရာစိန်ခေါ်အကဲဆမ်းမှုတွေကတော့အသေးအချာရှိနေကြောင်းစီးပွားရေးပညာရှင်တွေကပြောပါတယ်။ကိုက်ကိုချီစကီးရဲ့သတင်းဆောင်ပွားကိုမတ်တင်ဂီထိုက်ကပြောပြပေးမှာပါခင်ဗျာ။
အမေရိကန်သမ္မတဂျိုးဘိုင်ဒင်ကသူ့ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းမှာစီးပွားရေးကိုအကောင်းမြင်ပြောဆိုသွားပါတယ်။ဓာတ်ဆီဈေးနှုန်းဟာလည်းအမြင့်ဆုံးဖြစ်ခဲ့ခြင်းကထက်ဒေါ်လာခွဲကျလာပါတယ်လို့ပြောသွားတာပါ။ဒါပေမဲ့သမ္မတသက်တမ်းတတိယမြောက်နှစ်ထဲကိုရောက်လာချိန်မှာစီးပွားရေးဆရာစင်ခေါ်အကဲဆတ်မှုတွေရှိနေပြီးအမေရိကန်စီးပွားရေးအတွက်စိုးရိမ်ပွဲဖြစ်နေစေပဲလို့စီးပွားရေးကျွမ်းကျင်သူတွေကပြောပါတယ်။New Jersey Montclair State တက္ကသိုလ်ကစည်ရင်အင်းနဲ့ဘာသာရေးဆရာပါမောက်ခဒန်ဂါထူဒီကအခုလိုပြောပါတယ
်ထုတ်လုပ်မှုကျဆင်းနေတာကြောင့်စီးပွားရေးကျနေပြီလို့တချို့ကတော့ပြောကြပါလိမ့်မယ
်အမေရိကန်အလုပ်လက်မဲ့နှုန်းက 3.4 ခန့်နှုန်းရှိပြီး1969ခုနှစ်နောက်ပိုင်းအနည်းဆုံးဖြစ်ပါတယ်2022ခုနှစ်တတိယနဲ့စရုပ်ထ3လပတ်အတွင်းပြည်ရင်းအတင်ထုတ်လုပ်မှုက300ခန့်နှုန်းလောက်တက်လာပြီး2022ခုနှစ်ဒုတိယ6လပတ်မှာအမေရိကန်ရဲ့ငွေကြေးဖောင်းပွမှုကလည်းတည်ငြိမ်လာခဲ့ပါတယ်။ဒါပေမဲ့2022တစ်နှစ်လုံးခြုံကြည့်ရင်တော့နှစ်ပေါင်း40ကျော်အတွင်းငွေကြေးဖောင်းပွမှုအမြင့်ဆုံးဖြစ်သလိုကုန်စည်ထောက်ပံ့မှုဂွင်းဆက်ပြဿနာတချို့လည်းရှိနေသေးပါအမေရိကန်စီးပွားရေးကနှေးကွေမယ်လို့ခန့်မှန်းပေမဲ့စီးပွားကျမှုကနေတော့ရှောင်ရှားနိုင်မယ်လို့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ရဲ့လက်တလောအစီရင်ခံစာကဖော်ပြပါတယ်။အမေရိကန်ဟာစီးပွားကျမှုနဲ့ကာလတူရင်ဆိုင်နေရတယ်လို့ပြောတဲ့စီးပွားရေးပညာရှင်တွေလည်းရှိပါတယ်။နီကိုလာ S. အီကိုမိုမစ်ထာဆိုရင်နယူးယောက်တက္ကသိုလ်ကစီးပွားရေးဆရာပါမောက်ခဖြစ်ပါတယ်။ It's not something
အကြီးအကျယ်စိုးရိမ်စရာမလိုပေမဲ့ဒါအနည်းငယ်ကြာနိုင်တဲ့ကိစ္စဖြစ်ပါတယ်6လလောက်လည်းဖြစ်နိုင်ပါတယ
်နောက်ပြဿနာကတော့ယူကရိန်းစစ်ပွဲကြောင့်ရေရှည်စီးပွားရေးပေါ်တက်ရောက်မှုဖြစ်ပါတယ်အမေရိကန်မှာထိခိုက်တက်ရောက်မှုတိတ်မတွေ့ရပေမဲ့ဥရောပမှာတော့စစ်ရဲ့ရိုက်ခတ်တက်ရောက်မှုတွေနဲ့ရုန်းကန်နေရတာပါပါမောက်ခန်နီကိုလတ်စ် Eco Moment ကအခုလိုဆက်ပြီးပြောပါတယ် The world
economy ကမ္ဘာစီးပွားရေးကအမေရိကန်ထက်အများကြီးဆိုးနေပါတယ်
ဒါဟာဆိုရင်ဥရောပနဲ့အာရှမှာစီးပွားချမှုပိုဆိုပြီးပိုကျမဲ့အလားအလာဖြစ်ပါတယ်။စီးပွားရေးမတည်ငြိမ်မှုအတွေ့ကမ္ဘာခေါင်းဆောင်တွေပြင်ဆင်နေကြသလိုပဲအမေရိကန်သမ္မတဘိုက်ဒန်အစိုးရကလည်းနိုင်ငံခြားကုမ္ပဏီတွေကိုအမေရိကန်ပြည်ထောင်စုအတွင်းခေါ်ယူနိုင်မဲ့မျှော်လင့်ချက်နဲ့အမေရိကန်ကုန်ထုတ်လုပ်ရေးတိုးမြင့်ရေးကိုလက်ရှိတွန်းအားပေးနေပါတယ်။ဒီကိစ္စကြောင့်ဥရောပခေါင်းဆောင်တချို့ကစိုးရိမ်စရာဖြစ်နေတယ်လို့လည်းကြွန့်ကျင်သူတွေကပြောပါတယ်။ပါမောက်ခနီကိုလတ်စ် Eco Moment ကအခုလိုဆက်ပြီးပြောပါတယ်
They are very worried သူတို့ကတိတ်ဆိုးရင်နေကြပြီဒီကိစ္စကိုအဓိကဆွေးနွေးစရာကိစ္စအဖြစ်ထားရှိထားပါတယ
်အမေရိကန်အနေနဲ့ပြည်တွင်းထုတ်လုပ်မှုတွေကိုဆွဲဆောင်နေပေမဲ့စိန်ခေါ်အကဲဆန်းချက်တွေကလည်းရှိနေပါတယ်ပါမောက်ခဒန်ဂါတူးကအခုလိုပြောပါတယ် It's
very difficult ကုန်ထုတ်လုပ်ငန်းတွေကိုအမေရိကန်ကိုပြန်ခေါ်ဖို့ကတိတ်ပြီးခက်ပါတယ်ဘာကြောင့်လဲဆိုတော့တဘာဝပတ်ဝန်းကျင်အရေးကိစ္စ၊စီးမြင်စည်းကမ်းကိစ္စနဲ့အခွန်ကိစ္စတွေကြောင့်ဖြစ်ပါတယ်
။အမေရိကန်အစိုးရအသုံးစရအကျွေးယူနိုင်တဲ့ပမာဏတိုးမြင့်ရေးကိစ္စကိုလည်းလွှတ်တော်အမတ်တေချာဆွေးနွေးနေကြတာပါ။ဒီဆွေးနွေးပွဲတွေကလာမယ့်နှစ်အမေရိကန်စီးပွားရေးအပေါ်မှာမလွဲမသွေတည်ရောက်မှုရှိမှာဖြစ်ပါတယ်ရှင်။